ယူကရိန်းပေါ်တက်ခတ်မှုတွေကိုရက်ဆိုင်ပြီးတပ်တွေပြန်ရုပ်သိမ်းဖို့နိုင်ငံတကာတရားရုံး ICJ ရဲ့ဆုံးဖြတ်ချက်ကိုရုရှားကလိုက်နာဖို့ကမ္ဘာစီးပွားရေးအင်အားယူခရိန်းနိုင်ငံ G7 ဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေတောင်းဆိုလိုက်ကြပါတယ်။မာရီယိုပိုပါဝင်ယူကရိန်းမျိုးကြီးတွေမှာရုရှားတပ်တွေကအရက်သားတွေပေါ်တိုင်ကျုံတက်ခိုက်တဲ့လူရက်တွေပေါ်မှာလည်း G7 ဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေရဲ့ပူးတွဲကြေညာချက်မှာပြစ်တင်ရှုတ်ချထားတာပါ။ရုရှားသမ္မတဗလာဒီမီယာပူတင်ဟာတစ်ဖက်သက်အရှက်မဲ့တက်ခိုက်ခဲ့တဲ့စစ်ပွဲကြောင့်လူပေါင်းတန်းတဲ့ချီအိုးအိမ်ဆွန့်ခွာထွက်ပြေးရရအခြေခံအဆောက်အုံတွေစေယုံတွေဖျော်ဖြေယုံတွေစာတင်ကြောင်းတွေထိခိုက်ပျက်စီးမှုတွေကြုံခဲ့ရတယ်လို့လည်းပြောဆိုခဲ့ပါတယ်။ရသားတွေအပေါ်တိုက်ခိုက်မှုတွေပါဝင်ဆေးရဆွေးမှုကျူးလွန်သူတွေအနေနဲ့တာဝန်ရှိတဲ့အတိုင်းရင်ဆိုင်ကြရမှာဖြစ်ကြောင်းလည်းသတိပေးခဲ့တာပါ။